ဟုတ်ကဲ့ပါစစ်စိုးရကလာမယ့်နှစ်2010မှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာထားပေမဲ့အခုချိန်ထိတိတာထင်ရှားတဲ့ပြောင်းလဲမှုတွေဖြစ်မလာသေးတာကိုမြမအရေးလှုပ်ရှားနေသူတွေကအားမလို့အားမရဖြစ်နေတာတွေ့ရပါတယ်အမေရိကန်နိုင်ငံအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဦးအောင်ဒင်းကဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်စစ်စိုးရကိုကုလသမဂ္ဂအနေနဲ့တိုက်တွန်းနေတဲ့အပိုင်းမှာထိရောက်တဲ့နည်းလမ်းတွေအသုံးပြုဖို့အခုလိုထောက်ပြပါတယ်
ကလမကတူတူရေမှုချုပ်တိုင်းကီမုံကလည်းကျွန်တော်တို့တက်ဆိုင်ရာသူ့အောက်များနဲ့ချင်းကပ်ပြီးတော့စီအားပေးနေတာရှိအဲ့ဒါပါလဲဆိုတော့သူ့ရဲ့ဒီမြန်မာမိတ်ဆွေနိုင်ငံများအစည်းအဝေးကိုအမြန်လုံးခေါ်ဖို့ပေါ့ဒါဆိုလက်ရှိဒီတွေမှာဖြစ်ပေါ်နေတာကဒေါ်စန်းစုကြည်ရဲ့တွဲဆော့ဆွေးနွေးရဲ့ကမ်းလှမ်းချက်ကိုဗီဒီယိုမူကြီးတန်းရှာအခုထိညှင်းထွက်နေတယ်ဖြစ်တယ်လေဆိုတော့ကကြတော့ကျွန်တော်တို့ကဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရများကဒါဖအစည်းအဝေးကိုရှင်းလင်းပြသတဲ့သတင်းစကားတစ်ခုပါစီခြင်းနဲ့အဲ့ဒီသတင်းစကားကပါလဲဆိုတော့မြန်မာနိုင်ငံထဲမှာဒီနိုင်ငံရေးသမားတွေကိုလှုပ်မပြပဲတွဲဆော့ဆွေးနွေးရေးတွေမလုပ်ဘဲနဲ့ဒီနိုင်ငံရေးပြဿနာတွေကိုညှင်းညွတ်တာပြေရှင်းနေမှုပဲနဲ့ရွေးကောက်ပွဲကိုပတ်သက်လို့မယ်ဆိုလို့ရှိရင်အဲ့ရွေးကောက်ပွဲကိုကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရများကလုံးဝအသိပ္ပာယ်ပြမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းကျွန်တော်တို့ပြောစီခြင်းနဲ့အဲ့လိုပြောနိုင်ဖို့အတွက်ကျွန်တော်တို့ကဒီတိုင်းကမျိုးကိုသူ့ရဲ့မြန်မာမိတ်ဆွေနိုင်ငံများအစည်းအဝေးကိုနိုင်ငံတော်ခေါ်သေးခြင်းနဲ့အဲ့ဒီအစည်းအဝေးကနေပြီးတော့ခုနပြောခဲ့တဲ့ဆုံးဖြတ်ချက်မျိုးခုနကပြောတဲ့သတင်းစကားမျိုးကိုကျွန်တော်တို့ကထုတ်ပြန်စီခြင်းနဲ့
တစ်ဖက်မှာလည်းမြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်ကုလသမဂ္ဂရဲ့အခန်းကဏ္ဍဟာမရှိမဖြစ်လိုအပ်နေတယ်လို့ဦးအောင်ဒင်းကဆိုပါတယ်။ဒီနေရာမှာလက်ရှိကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့မြမအရေးဆောင်ရွက်ချက်တွေဘာကြောင့်အားနည်းနေရသလဲဆိုတာကိုဦးအောင်ဒင်းပြောပြတာက
တရားမရှိခြင်းမှာတိချက်ကအထွေထွေတွင်းမှုချုပ်ရဲ့အခန်းကဏ္ဍကအားနည်းမှုပေါ့နော်။အထွေထွေတွင်းမှုချုပ်ကအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အရသူကမြန်မာနိုင်ငံရဲ့ကိစ္စကိုတာဝန်ဆောင်ရွက်ရတာကိုဒါပေမဲ့အထွေထွေညီလာခံကိုနိုင်ကအာဏာမရှိတဲ့အခါကျတော့အထွေထွေတွင်းမှုချုပ်ရဲ့ပါဝင်ပတ်သက်မှုကလည်းအာဏာမရှိဘူး။သို့တော်လည်းအရင်မှာအထွေထွေတွင်းမှုချုပ်ကသာပို့ပြီးတော့ပြတ်သားမယ်ဆိုလို့ရှိရင်မြန်မာပြည်ရှိတဲ့စစ်အုပ်ပေါ်မှာအတိအကျပို့ပြီးတော့တရားပိနေတဲ့တိုင်းတားရေးရှိပါတယ်။ဒါပေမဲ့အထွေထွေတွင်းမှုချုပ်ကနိုင်ကလည်းမပြတ်သားဘူး။သူ့မှာရှိနေတဲ့ဒီလုပ်ပိုင်ခွင့်တွေကိုအမြဲတမ်းမပြင်းဆုံးတဲ့အခါကျတော့သူကိုယ်တိုင်မြန်မာနိုင်ငံကိုတွားတွားသူ့ရဲ့တန်လမ်းမှာကိုပဲစီလို့စီလို့ဒီမှာနိုင်ငံရေးကိုတိုးတက်ကြောင်းလောက်လုံးဆောင်နိုင်တော့မရှိတာကျွန်တော်တွေ့ရတယ်။အဲအဲ့လိုအားနည်းချက်တွေရှိနေပြီပဲ။ဒါပေမဲ့ကျတော့မြန်မာနိုင်ငံရေးကိစ္စမှာဒီကုလသမဂ္ဂတူတူတွင်မှုချုပ်ရဲ့ပါဝင်ပတ်သက်မှုကကျွန်တော်တို့လိုအပ်နေတော့မယ်ခင်ဗျ။အဲအဲ့လိုကလိုအပ်အဲ့လိုပါဝင်ပတ်သက်မှုဆိုတာမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့မှာမြန်မာနိုင်ငံရေးပြဿနာကိုဟိုနိုင်ငံတကာမှာချပြစီအနေရမရှိနိုင်တော့ဘူးလေ။ဆိုတော့ဟိုလောက်ပဲအားနည်းချက်တွေရှိရှိတူတူတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာပါဝင်ပတ်သက်မှုကိုတော့ကျွန်တော်လိုအပ်နေသေးပါပဲ။ဒါကြောင့်မို့လို့ကျွန်တော်တို့ကသူ့ရဲ့ပါဝင်ပတ်သက်မှုကိုဆက်လက်တောင်းဆိုသွားမယ်။ဒီချိန်တွေမှာပဲသူ့ရဲ့ပါဝင်ပတ်သက်မှုကိုပို့ပြီးတော့အားကောင်းလောင်ဆောင်ဖို့လည်းပို့ပြီးတိုက်တွန်းသွားမှာပါ
။ဒီတော့ကုလသမဂ္ဂမှာဘီရိုအာနာယူထားတဲ့အမေရိကန်အပါအဝင်ဥရောပသမဂ္ဂကနေစစ်ဆိုးရနဲ့အနီးကပ်ထိတွေ့ဆက်ဆံပြီးတော့မြမအရေးထိရောက်အောင်ကူညီဆောင်ရွက်မယ်ဆိုတဲ့အပိုင်းကိုဥအောင်ဒီရဲ့အမည်ဘယ်လိုရှိပါသလဲ
။အဲ့ဒါပတ်သက်လို့လည်းကျွန်တော်တို့ကဒီနိုင်ငံအစိုးရတွေကိုသတိပြုစီတင်ပါတယ်။နာဖာစီယိုစုကအခုလိုမျိုးအမေရိကန်နဲ့ဥရောပသမဂ္ဂနဲ့ပုံပြီးတော့နီးနီးကပ်ဆက်ဆံနေတာကိုကြားလာတဲ့အချိန်မှာအဲ့လိုဆက်ဆံမှုတွေကိုကျွန်တော်ကမကန့်ကွက်ပါဘူး။ဒီအဲ့လိုနီးကပ်ဆက်ဆံမှုတွေဟာမြန်မာနိုင်ငံမှာပြည်သူများလူလာတဲ့အပြောင်းလဲတွေဖြစ်ပေါ်လာရဲ့ဥတည်စီတင်ပါတယ်။နာဖာစီယိုစုကကျတော့ဒီရှင်းသမ်းမှုတွေကိုသူကဟိုတခါကနိုင်ငံကြီးများရဲ့အားနည်းမှုလို့မြင်ပြီးတော့ပြည်ရင်းအပြောင်းလဲတွေလုပ်ဖို့ခရီးမဆိုင်တော့ပဲနဲ့အဲ့ဒီနိုင်ငံများလူကြီးနဲ့အချို့အခွင့်အရေးလေးတွေပေးယူနေတည်လေသွားမှလို့ထင်ရင်လည်းထင်နေပါလိမ့်မယ်။အာဆီယံနိုင်ငံနဲ့ဆက်ဆံရမှာလည်းနမူနာရှိခဲ့ပြီးတော့အဲ့လိုမျိုးအာဆီယံနိုင်ငံများကိုသူအသုံးချဆက်ဆံခဲ့တယ်လို့ဒီအမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံများကလည်းသူအသုံးချဆက်ဆံနိုင်မယ်လို့ပြောလို့နေပြရပါတယ်။ဆိုတော့ကျွန်တော်တို့ကတော့ဒီအမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံများကိုမပြတ်သတိပေးနေပါတယ်။သူတို့ရဲ့ခြေကပ်ဆက်ဆံမှုကနာဖရဲ့အကျိုးစီးပွားတည်းမှာဖြစ်တယ်မယ်။မြန်မာပြည်သူများရဲ့အကျိုးစီးပွားအတွက်သာဖြစ်တယ်မယ်။နောက်တစ်ခုကသူတို့ရဲ့ခြေကပ်ဆက်ဆံမှုကြီးအားကောင်းလာဖို့အတွက်တစ်ခွမှာဖိအားပေးမှုတွေကိုပို့ပြီးတော့ဒီမြန်မာမှာစုပ်ထည်ထားဖို့လိုတယ်ဆိုအောင်ကျွန်တော်တို့မပြတ်သတိပေးနေပါတယ်
။ကုလသမဂ္ဂရဲ့သုတေသနစစ်တမ်းထုတ်ပြန်ချက်တွေအရဆိုရင်စစ်ဆိုးရအုပ်ချုပ်နေတဲ့နှစ်ပေါင်း20ကျော်ကာလအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပညာရေးစတဲ့အခမ်းကဏ္ဍအသီးသီးမှာတည်တာတဲ့ဖွံ့ဖြိုးတိုးတက်မှုအပိုင်းမတွေ့ရဘူးလို့လည်းမြန်မာအရေးလှုပ်ရှားနေကြသူတွေကဆိုပါတယ်။လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံမှာထိရောက်တဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်လာအောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နီလန်တစ်တေရှာဖွေဆောင်ရွက်လာတာတွေ့မြင်နေရပါတယ်ရှင်။